NLD ပါတီအနေနဲ့ပေါ့လေတွားရောက်ပြီးတော့တက်ရောက်တာပေါ့လေဒါပထမဆုံးအချိန်လားခင်ဗျဒီလိုပွဲမျိုးတွေအရင်ရှိခဲ့ဘူးပါလားခင်ဗျအ
ာမရှိဘူးခင်ဗျဒါပထမဆုံးအချိန်တက်တာပ
ါဒီညီလာခံဘယ်လိုပုံစံမျိုးနဲ့ကျင်းပါလဲနောက်ပြီးညီလာခံတက်ရောက်ခဲ့တဲ့ပုံကူတွေကဘယ်လိုပုံကူမျိုးတွေတက်ရောက်တယ်ဆိုတာလည်းပြောပြပေးပါဦးခင်ဗ
ျဒီလိုပါသူပဲဆိုစားရေးဒီတွေကတရားဝင်ရည်ကြည်နိုင်အောင်အဲသူတို့ကိုနဲ့ပတ်သက်တဲ့ဥပဒေတွေခိုင်ခိုင်မာမာရှိအောင်အဓိကတော့ civil society law ဆိုတာဒီတချို့နိုင်ငံတွေမှာ civil society တွေကဥပဒေနဲ့အညီဖွင့်ထားတယ်။အဲသူတို့ကလည်းအစိုးရနဲ့လည်းပဲပူးပေါင်းဆောင်ရွက်တယ်။အကူအညီလည်းရတယ်။ပြီးတော့ law frame တွေရှိတယ်။တချို့နိုင်ငံတွေမှာကျတော့မရှိသေးဘူး။အဲတော့မရှိသေးတဲ့နိုင်ငံတွေနဲ့ရှိပြီးသားနိုင်ငံတွေနဲ့ကိုယ်စားလှယ်တွေတွဲဆုံဆွေးနွေးခြင်းအားဖြင့် civil society တွေမှာဒီ law frame တွေရရှိလာအောင်ခိုင်ခိုင်မာမာဖွဲ့စည်းလာနိုင်အောင်အဒီပေါ်လူအဖွဲ့အစည်းကိုတိုးတက်ရေးကိုဆောင်ရွက်နိုင်အောင်ဒီဝဲပြီးတော့ဖိတ်တာပဲခင်ဗျအဲ့တော့တက်တဲ့လူတွေအများစုကြီးရလည်းပဲသူတို့နိုင်ငံနေနိုင်ငံနေရဲ့ civil society တွေမှာဟိုစွန့်စွန့်တမန်ဆောင်ရွက်နေတဲ့တာဝန်ခံတွေပဲညားပါလေခင်ဗျအ
ခုတိုင်းဆိုလို့ရှိရင်ဒီဆွေးနွေးပွဲကလူလူအခြေပြုပေါ့လေဒီလူငွေဆောင်ရွက်နေတဲ့ဖွဲ့စည်းမျိုးတွေနဲ့ပတ်သက်တဲ့ဥပဒေရနဲ့ပတ်သက်တဲ့ဆွေးနွေးပွဲပေါ့လေဒီ NLD ပါတီကသွားရောက်တက်တဲ့ခါမှာ NLD ပါတီကနိုင်ငံရေးပါတီတစ်ခုအနေနဲ့တက်တာမဟုတ်ဘဲနဲ့ဒီပေါ့ဒီလူမှုရေးလုပ်နေတဲ့အဖွဲ့အစည်းအနေနဲ့သွားတက်တာလားခင်ဗျာ
ကျွန်တော်တို့သွားတက်တာကတော့အဲဒီဟိုမှကျင်းပနေတဲ့ကျွန်တော်ဒီပေါ်ကဒီပွဲရဲ့အတွေ့အကြုံတွေကိုရယူဖို့သူတို့ဆွေးနွေးတာတွေကိုနားထောင်ဖို့သူတို့ရှိမှဘလိုတွေပွဲစည်းတယ်ဘလိုတွေလုပ်တယ်ဆိုတာကျွန်တော်တို့ကကြားသိခဲ့ရဖို့အဲဒီအတွက်ပဲကျွန်တော်တို့ကသွားပြီးဟိုလေ့လာခဲ့တဲ့သဘောနားထောင်ခဲ့တာပဲခင်ဗျာသာပါခင်ဗျာ
ဟုတ်ကဲ့ဥမာဓမ္မပြရနေပြီတော့ဗောတခြားတော့ဗောအဖွဲ့စည်းတွေပေါ့လေပါတီတွေပေါ့လေဒီပွဲမှာသွားရောက်တက်တာများရှိပါလားခင်ဗျာ
ရှိဦးခင်ဗျာမရှိပါဘူးကျွန်တော်တို့ပဲရှိရတယ
်ဒီပွဲမှာပေါ့လေ NLD ပါတီအနေနဲ့ပေါ့လေဘာတွေများတင်ပြခဲ့ပါလဲဘာတွေများဆွေးနွေးခဲ့ပါလဲခင်ဗျာ
အဲ့လိုမျိုး NLD ပါတီအနေနဲ့မဟုတ်ပဲကျွန်တော်တို့ကတော့အဲ့သူတို့ပြောတာတွေပေါ့သူတို့ဆွေးနွေးတာတွေသူတို့အတွေ့အကြုံတွေအဲသူတို့ကျင်ပြတာတွေကိုကျွန်တော်တို့ကဒီနားထောင်တဲ့အနေနဲ့ပဲခင်ဗျာကျွန်တော်အဲ့လိုမျိုးပဲရှိပါတယ်
ဟုတ်ကဲ့လေးလာသူတွေနဲ့တက်တာလားခင်ဗျာအခုပုံစံ
ဟုတ်ကဲ့လေးလာသူပဲမဟုတ်ဘူးသူတို့ကတော့ဒီကိုယ်စားလှယ်တွေအနေနဲ့အားလုံးကတော့အတူတူပါပဲ
လူမှုအဖွဲ့အစည်းတွေပေါ့လေပြည်တွင်းမှာလှုပ်ရှားနိုင်မှုအတွက်ကဒီအစိုးရရဲ့ကန့်သတ်မှုတွေပေါ့အစိုးရရဲ့ချမှတ်တဲ့ဥပဒေတွေကတော်တော်အရေးကြီးတယ်ဆိုပြီးကျွန်တော်သိရပါတယ်ခင်ဗျာအဲ့တော့ဒီပေါ့ဒီလူမှုအဖွဲ့အစည်းတွေပေါ့ဒီတွင်းမှာလှုပ်ရှားမှုအတွက်ကအကြီးအမားဆုံးအခက်အခဲကဘာလို့ထင်ပါတယ်ခင်ဗျာ
အဲအဲ့ဒါကတော့တပိုင်းရှိမယ်ခင်ဗျာအစည်းတွေကအတိုင်းပြည်ထဲမှာလှုပ်ရှားတဲ့အခါမှာဟိုကျွန်တော်အစိုးရနဲ့ပူးပေါင်းပြီးတော့ဆောင်ရွက်နိုင်လေသူတို့လုပ်ငန်းတွေကပုံပြီးအောင်မြင်နိုင်တဲ့အခြေအနေရှိပါတယ်အဲ့တော့ကျွန်တော်တို့ပြည်သူလူထုအတွက်ပုံပြီးအရေးရှိဖို့ကအစိုးရဘက်ကလည်းပဲလိုအပ်တဲ့ပေါ့ဗျာဒီဆိုတော့ဒီလိုရှိရနေပြီးတော့ပို့ပြီးတော့လူလူရှိတော့အကူအညီရောင်းရတဲ့ကိုအစိုးရအနေနဲ့လည်းပို့ပြီးတော့စီမင်းစည်းကမ်းတွေကိုရှော့ပေးပြီးတော့ဒီဘက်တော့ရှော့ပေးနိုင်တယ်ဆိုတော့ဒီလိုရှိရတဲ့အလည်းပဲပို့ပြီးစီးပြီးရောက်နေပို့ပြီးရိုးရိုးသားသားရိုးရိုးသားသားနဲ့ကျွန်တော်ကလည်းပဲလူလူအတွက်ပဲကြည့်ပြီးတော့ပို့ပြီးဆောင်ရမယ်အဲ့လိုလူလူနဲ့ဆိုတော့ဒီလိုရှိရတဲ့အစိုးရနဲ့ for the sake of people ပို့နိုင်မယ်ဆိုလေပို့ပြီးပူပေါင်းနိုင်လေပို့ပြီးအကျိုးရှိလေဖြစ်မယ်အဲ့လိုမျိုးကျွန်တော်တို့ကညှော်လက်ပါတယ်
ကျေးဇူးတင်ပါတယ်ခင်ဗျာအခုလိုရှင်းပြရတဲ့အတွက်ကြောင့်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်